Bangladesh နိုင်ငံရဲ့နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်အနည်းအပြန့်ပို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအာမခံနိုင်ဖို့လိုတယ်လို့မနေ့ကဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။ ပညာရေးနဲ့လွတ်လပ်လပ်တွားလာခွင့်စတဲ့အခွင့်အရေးတွေရဖို့နဲ့တိုင်းပြည်အတွင်းမှာနိုင်ငံသားဖြစ်တဲ့အသိမှတ်ပြုခံရဖို့လိုအပ်ပါတယ်လို့လည်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းရုံးဆက်သွယ်ရာရှိရဂျီနန်ဒန်လာပေါ်တင်လာကပြောကြားခဲ့တာပါ။သူဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာထူးကိုယ်စားလှယ်နိုလင်းဟေဇန်နဲ့အတူ မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့ Rohingya dukkha deri niyat pyan po yi season ha tintin kong December la law ma phit nai ne lo Bangladesh nangyan cha yi atwin wan Masud bin Momang ga pyo cha kae da phit par de. Da ba mai le pi kae de Japan atwin Nolin Hesan ne twit song kae de sit kaung si a chi ke Bojo Mu ji Min Aung Lan ga ro dukkha deri niyat pyan po yi ne patat lo Bangladesh nangyan phak ga na nangyan cha tabaw tu da de poun san tai dukkha de sin ko pi ya chin ma shi bu lo pyo so kae par de. Rohingya အတုံးလုံးကိုလက်မခံနိုင်ကြောင်းဒါပေမဲ့မြန်မာနိုင်ငံတွင်နေတဲ့ထောက်ထားပြနိုင်မယ်ဆိုရင်လက်ခံနိုင်မယ်အကြောင်းလည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဖက်အလုံးရင်းနဲ့ထွက်ပြေးတာ9နှစ်ကြာလာချိန်မှာကုလသမဂ္ဂမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထူးကိုယ်စားလှယ်တောင်အန်ဒရူးစာပြည်ရင်းပြပမှရှိတဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုနဲ့သူတို့ပေါ်ကျူးလွန်သ